Democratic Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့သူတွေထဲမှာ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren ဟာထိတ်မှရှိနေတဲ့ဒုတိယသမ္မတလောင်း Joe Biden ရဲ့နောက်ဒုတိယနေရာကိုရောက်လာတယ်ဆိုတာလူမှုစစ်တမ်းအသစ်တစ်ခုမှတွေ့ရပါတယ်။ Mr. Biden ကထောက်ခံမှု37ရာခိုင်နှုန်းနဲ့ဦးဆောင်နေပြီး Ms. Warren ကတော့25ရာခိုင်နှုန်းနဲ့ဒုတိယလိုက်ပါတယ်။ Vermont အထက်လွှတ်တော်အမတ် Bernie Sanders က14ရာခိုင်နှုန်းနဲ့တတိယလိုက်နေတယ်ဆိုတာကို NBC News Wall Street Journal လူမှုစစ်တမ်းမှာတွေ့ရတာပါ။ Jin Melon ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။လူအများပြားတယောက်ခဲ့တဲ့ New York City မဲဆွယ်ဘက်မှာထက်လွတ်တော်မှန် Elizabeth Warren ကသူသာသမရဖြစ်ရင်နိုင်ငံရေးချဆောင်မှုကိုနှိမ်နင်းသွားမယ်လို့ခိုင်မာပြောသွားပါတယ်
။ Corruption has broken our economy and corruption.
ချောင်းဆောင်မှုတွေကကျမတို့စီးပွားရေးကိုဖျက်ဆီးထားတယ်လို့ကျမတို့ဒီမိုကရေစီကိုလည်းဖျက်ဆီးနေတာပါ။ဘာတွေပျက်စီးနေတယ်ဆိုတာကျမသိတယ်လေ။ပြင်ဆင်ဖို့အစီအစဉ်ရှိပါတယ်။ဒါကြောင့်ကျမသမရရွေးကောက်ပွဲကိုဝင်ပြိုင်တာပေါ့ရှင်
။လူမှုစစ်တမ်းတွေမှာ Mrs. Warren ပေါ်ထောက်ခံမှုတိုးလာတာလာတော့ကြလာပြီဖြစ်ပြီးထိတ်ရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ကိုအဓိကစိန်ခေါ်သူဖြစ်လာနေတာပါ
။ Everybody knows who Donald Trump is.Even a supporter. No, everybody, even supporters, no. They have no...
Donald Trump, you know, you can't see it. 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 You can't see it.
ဒီကနေ့တင်ပတ်ကဟျူစတန်မှာလုပ်တဲ့စကားစီထိုးပွဲပြီးကိုယ်စားလှယ်လောင်းတွေမဲဆွယ်ပွဲပြန်လုပ်နေကြပါပြီ။အဲဒီစကားစီထိုးပွဲတွင်နယူဂျာစီထက်လွတ်တော်မှအကိုရီဘူကာကသူတို့တွေတယောက်ပေါ်တယောက်ထိုးနှံတိုက်ခိုက်တာရှော့ချဖို့တိုက်တွန်းသွားပါတယ်
။ We've got one shot to make Donald Trump a one-term president.
And Donald Trump ကိုတက်တန်းတစ်ခုတည်းသမရဖြစ်အောင်လုပ်ဖို့အခွင့်အရေးတစ်ခုပဲရှိပါတယ်။တယောက်ပေါ်တယောက်ကျွန်တော်တို့ပြောတာတယောက်ကိုတယောက်ပြစ်တင်ရှုတ်ချတာတွေကြောင့်ဒီအခွင့်အရေးကိုလက်လော့မခံနိုင်ပါဘူး။
စကားစီထိုးပွဲသုံးပွဲပြီးဘိုင်ဒန်၊ဝါရန်နဲ့ဆန်ဒါစ်တို့ဟာဒီမိုကရက်တစ်ပြိုင်ဘက်တွေထဲမှာထိတ်ကပြေးနေစေပါ။သမ္မတထရမ့်ကိုနောက်နေ့ရွေးကောက်ပွဲမှာအနိုင်ယူနိုင်ဖို့သူဟာအားကောင်းဆုံးသူဖြစ်တယ်ဆိုတဲ့ပြောဆိုချက်ကမစ္စတာဘိုင်ဒန်အတွက်ဆက်ပြီးအလုပ်ဖြစ်နေတယ်လို့လေလာသူလယ်ရီ ဆာဘတ်တို့က Skype interview အတွင်းပြောပါတယ်
။ There's a reason why they've made a tentative choice.Democrats have clarified
ရာယီရွေးချယ်ချက်တစ်ခုသူတို့ရှိထားတာမှာအကြောင်းပြချက်တစ်ခုရှိပါတယ်။ဒီမိုကရက်သမ္မတလောင်းရွေးချယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးကိုရှင်းလင်းအောင်လုပ်ထားပြီးမေကွန်းတစ်ခုလည်းထွက်အောင်လုပ်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဘယ်သူအနိုင်ယူနိုင်မလဲဆိုတာပါပဲ။ဒါကိုပဲသူတို့အလေးထားပါတယ်
။လက်ရှိမှာဒုတိယနေရာအတွက် Warren နဲ့ Sanders တို့အကြိမ်နဲ့ပြိုင်နေရပေမဲ့မကြာသေးခင်ကကောက်ယူတဲ့လူမှုစစ်တမ်းတွေမှာ Warren ကပုံမှန်တက်လာနေတယ်လို့လေ့လာသူတွေကပြောပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေရဲ့နောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့နောက်လာကြရင်အိုဟိုင်းယိုးပြည်နယ်မှာလှုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။